င်းနိုင်ငံအက်ဖရင်မြို့လေကိုတူကီတပ်ဖွဲ့တွေနဲ့မဟာမိတ်ဆီးရီးယားလက်နက်တိုင်တပ်တွေကအပြည့်အဝထိန်းချုပ်ထားပြီးမြို့မှာတူကီအလံကိုလွှင့်ထူထားပြီးလို့တူကီသမ္မတရစ်ချက်ချီရဲ့အာရဝန်ကပြောဆိုလိုက်ပါတယ်။ YPG ကတ်လူမျိုးစုတိုက်ခိုက်ရေးအဖွဲ့ဒီဆုတ်ခွာသွားပြီးဖြစ်တဲ့အက်ဖရင်မြို့လေကိုဒီကနေ့တနင်္ဂနွေနေ့မနေ့လင်းအားကြီးအချိန်မှာဝင်ရောက်ခဲ့ကြောင်းတူရကီထပ်ပံထားတဲ့ဆီးရီးယားသဘုံတိုက်ခိုက်ရေးသမားတွေရဲ့ပြောခွင့်ရကအစောပိုင်းမှာပြောဆိုထားတာကိုတော့ Reuters သတင်းကဖော်ပြထားပါတယ်။ Every News ကနေပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကစလို့အိုးအိမ်ဆုံးခွာထွက်ပြေးသူတသိန်းခွဲကျော်ရှိနေပြီလို့ဒီနေ့စနေနေ့မှာဗီတင်အခြေစိုက်ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။တူရကီစစ်လေယာဉ်တွေနောက်လက်နက်ကြီးတွေနဲ့ Every News ကိုညလုံးပေါက်တိုက်ခိုက်ခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။တချင်မြန်မာပဲဆီးရီးယားနိုင်ငံမြို့တော်ဒမတ်စကန်အနီးကဂူတာအရှေ့ပိုင်းဒေသကနေဒီကနေ့လူပေါင်း 2,000 လောက်ထွက်ပြေးခဲ့ကြတယ်လို့လဲရုရှားမီဒီယာကဖော်ပြထားပါတယ်ရှင်